မင်္ဂလာရှိတဲ့ညနေခင်းပါခင်ဗျာ VOA American တန်ရဲ့2018ခုနှစ် February 14ရက်ဗုဒ္ဓနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 အထိ Washington DC မြို့တော်ကနေလိုင်းတွင်ပီတာ1925ရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်ဝင်းယူတင်ဆက်မှာပါခင်ဗျာ။
ကျမသင်္ကီထိုက်ပါရှင်။အစ္စရေးဝန်ကြီးချုပ်ကိုအဂတိလိုက်စားမှုနဲ့တရားစွဲဖို့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ကိုဝန်ကြီးချုပ်ကညှင်းဆို့လိုက်ပါတယ်။တောင်အာဖရိကသမ္မတဇူမာအနေနဲ့ယာရုကစစ်မပစ်ရင်လွတ်တော်မှာအယုံအချိမရှိအဆိုမဲခွဲမယ်လို့အာဏာရပါတီကပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မိုးရသည်နီးကပ်လာပြီဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နောက်ထပ်အကူအညီတွေလိုအပ်လိမ့်မယ်လို့ဒီကုလသမဂ္ဂရာရှိတူကပြောကြားလိုက်ပါတယ်။တခါကကြင်နဲ့ရှမ်းပြည်နယ်ဘက်မှာစစ်ရှောင်းတွေရတဲ့မအေးဖြစ်နေရတဲ့အခြေအနေကိုလည်းတင်ပြသွားမှာဖြစ်တယ်လို့အဲနောက်ပိုင်းမှာအဲ့ဒီနောက်ပိုင်းမှာတော့ဒီအမေရိကန်ကနှစ်စဉ်ဥဆောင်ပြီးကျင်းပနေတဲ့ထိုင်းနိုင်ငံက Cobra Go စစ်ရေးလေ့ကျင့်မှုမှာမြန်မာနိုင်ငံကလေ့လာသူဖြစ်တက်ရောက်ခဲ့တဲ့အကြောင်းတွေကိုလည်းတင်ပြဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ။
အစ္စရေးညွန်ပေါင်းအစိုးရဟာတည်ငြိမ်ခိုင်မာမှုရှိတယ်လို့ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့ဗုဒ္ဓဦးနဲ့မှာပြောဆိုလိုက်ပြီးအဂတိလိုက်စားမှုတီးခြားအမှုနှစ်ခုအတွက်သူ့ကိုစွဲချက်တင်ဖို့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ကိုညှင်းဆိုလိုက်ပါတယ်။သူ့အနေနဲ့ရောဘယ်သူတဦးတယောက်ကမှရွေးကောက်ပွဲတွေလုပ်ဖို့အစီအစဉ်မရှိတဲ့အကြောင်းဝန်ကြီးချုပ်နေတန်ယာဟုကပြောပါတယ်။အစ္စရေးနိုင်ငံသားတွေရဲ့ကောင်းကျိုးအတွက်တက်တန်းကုန်တဲ့အထိအတူတကွဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။အစ္စရေးနိုင်ငံဘွားဟောလိဝုဒ်ရုပ်ရှင်ထုတ်လုပ်သူအာရွန်မဲလ်ချန်ဩစတြေးလျမီဒီယာလုပ်ငန်းရှင်ကြီးဂျိမ်းစ်ဖာကာရိုအပါအဝင်ဂရေကျွဲတထေးကြီးတွေထံကနေတံပိုးကြီးတဲ့လက်ဆောင်တွေကိုဝန်ကြီးချုပ်နေတန်ယာဟုလက်ခံခဲ့တယ်ဆိုတော့ဆွဆွဲချက်တွေကိုလက်နဲ့ချီစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်ရာဇဝတ်မှုကြောင့်နဲ့ဆွဲဆိုဖို့မနစ်အင်ကာနီမှရဲတပ်ဖွဲ့ကအကြံပေးခဲ့တာဖြစ်ပါတယ်ဝန်ကြီးချုပ်နေတန်ယာဟုကိုတရားစွဲဆိုရေးကိုတော့ရှင်းနေချုပ်ကအပိသက်ဆုံးဖြတ်မှာပါရဲတပ်ဖွဲ့ရဲ့အကြံပေးချက်ကနောက်ဆုံးတော့ဘာမှမဟုတ်ဘဲပြီးသွားမှာလို့ဝန်ကြီးချုပ်ကမနေ့အင်္ဂါနေ့မှာပြောပါတယ်ဝန်ကြီးချုပ်ရဲ့ရှင်းနေကတော့ရေဒီယိုမင်းမြန်ကန်တစ်ခုမှပြောဆိုတာမှာချက်ကဆွဆွဲချက်တွေဖြစ်တဲ့အကြောင်းနဲ့ဝန်ကြီးချုပ်အနေနဲ့လက်ယူခဲ့တာမရှိဘူးလို့ပြောဆိုသွားပါတယ်ဝန်ကြီးချုပ်နေတန်ယာဟုရဲ့ပြိုင်ဘက်ဝန်ကြီးချုပ်ဟောင်းဤဟုတ်ပါကကတော့အဂတိလိုက်စားမှုဆွဆွဲချက်တွေကတုံလုံး6ချားပွဲကောင်းတယ်လို့ပြောဆိုသွားပါတယ်ရှင
်။တောင်အာဖရိကသမ္မတဂျက်ကော့ဇူမာအနေနဲ့ရှာရုကချက်ချင်းမထွက်ဘူးဆိုရင်မနက်ဖြန်ကြာသာရင်းနေမှာလွတ်တော်မှာယုံကြည်မရှိဆိုမဲခွင့်မယ်လို့အာနာယပါတီက
ပြောလိုက်ပါတယ်။အာနာယ ANC ပါတီရဲ့ဗန်နာရေးမှုပေါ်မရှိတာကဒီစီဇန်ကိုဒီနေ့ဗိုလ်ဒူးနေ့မှာကြီးညာလိုက်တာပါ။တကယ်တော့ယာရုကဆင်းပေးဖို့ပါတီဘက်ကတောင်းဆိုထားတာကိုသမရဇူမာလိုက်နာလုဆောင်မလားမလုဆောင်ဘူးလားဆိုတာကိုဒီနေ့မှကြီးညာကြမယ်လို့ခန့်မှန်းထားတာပါဒါပေမဲ့သမရဇူမာဘက်ကဒီလိုကြီးညာချက်ထုတ်ဖို့အချိန်သတ်မှတ်ချက်သတင်းတွေကိုညှင်းဆို့ထားကြောင်းသမရယုံဘက်ကပြောခဲ့အပြီးမှာတော့အာနာယပါတီရဲ့ဗန္ဒာရေးမှုကတောင်အာဖရိကအနေနဲ့ထပ်ပြီးမဆောင်နိုင်တော့ဘူးလို့သတင်းတောက်တွေကိုပြောလိုက်တာပါစီးပွားရေးတိုးတက်မှုနှေးကွေးမှုအဂတိလိုက်စားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရပြီးသမရတတန်6နှစ်ရှိပြီဖြစ်တဲ့အသက်85နှစ်အရွယ်ခေါင်းဆောင်ဇူမာကိုယာရုကဖယ်ရှားဖို့အာဏာရပါတီခေါင်းဆောင်တွေကဒီသတင်းပတ်အစောပိုင်းမှာဆုံးဖြတ်ခဲ့ကြတာပါ။အာဂရိလိုက်စားမှုဆဆွဲချက်တွေထဲမှာတော့သမရကသူ့ရဲ့ပုဂ္ဂလိကပိုင်အင်အားပြုပြင်မုံမံဖို့အတွက်ပြည်သူပိုင်ပတ်စံဒေါ်လာသန်း20သုံးခဲ့တဲ့ဆိုတဲ့ဆဆွဲချက်တွေလည်းပါဝင်ခဲ့ပါတယ်။သမရဇူမာအနေနဲ့ယာရုကဆင်းပေးဖို့အခြေခံဥပဒေအရလိုက်နာစရာတော့မလိုအပ်သလိုပါတီဘက်ကစစ်ဆက်ညှိနှိုင်းဖိအားပေးမှုတွေကိုလည်းသတင်းတစ်ပတ်ကြာကြာခုခံထားလာခဲ့တာဖြစ်ပါတယ်ခင်ဗျာ
။နယ်သာလန်နိုင်ငံခြားရေးဝန်ကြီး Helbi Zelensky မနေ့အင်္ဂါနေ့မှာယာရုကနှုတ်ထွက်သွားပါတယ်။ရုရှားသမ္မတ Vladimir Putin နဲ့2016ခုနှစ်ကဆွေးနွေးပွဲတက်ရောက်မှုနဲ့ပတ်သက်ပြီးလိင်ညာပြောဆိုခဲ့ကြောင်းဝန်ခံပြီးတဲ့နောက်မှာအခုလိုနှုတ်ထွက်သွားတာပါ။နိုင်ငံခြားရေးဝန်ကြီးတဦးအပေါ်လုံးဝအုတ်တုံစိတ်ချယုံကြည်ရမှုရှိရမှာဖြစ်တာကြောင့်သူယာရုကဆင်းဖို့ဆုံးဖြတ်လိုက်တာလို့နိုင်ငံခြားရေးဝန်ကြီးဇလက်ဆက်စတာကလွှတ်တော်ရှေ့မှောက်မှာပြောဆိုခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးယာရုတက်တန်းက၄လလောက်ပဲရှိခဲ့တာပါ။ ဝန်ကြီးချုပ်မတ်ရူတာအနေနဲ့လဲဒီလိန်ညာမှုကြီးကိုသတင်းပတ်အတော်များများကလေးကကြိုသိရနေဘာကြောင့်ပြည်သူကိုထုတ်ပြီးမပြောခဲ့တယ်လဲဆိုတဲ့အပေါ်မေးခွန်းအနေနဲ့ရင်ဆိုင်နေရပါတယ်ဝန်ကြီးချုပ်ကတော့ဒီကိစ္စရဲ့ရိုက်ခတ်မှုအပေါ်ရှော့တွက်ခဲ့မိတာကြောင့်လို့ပြောဆိုပါတယ်မနေ့အင်္ဂါနေ့မှာလွှတ်တော်ကဝန်ကြီးချုပ်အပေါ်အယုံအကြည်မရှိအဆိုမဲခွဲခဲ့ပေမဲ့ဝန်ကြီးချုပ်ရူတာကတော့အလွယ်တကူပဲအနိုင်ရခဲ့ပါတယ်ရှင
်အမေရိကန်ပနမဂျာဖျက်လွှတ်တော်ရွေးကောက်ပွဲတွေကိုလှုပ်ဖို့သုံးပတ်လိုမှာပဲရုရှားအနေနဲ့အရင်လိုဝင်နှောက်ရှက်ဖို့လုံပန်းမဲ့သဘောရှိနေတယ်လို့အမေရိကန်ထောက်လှမ်းရေးအကြီးအကဲတွေကသတိပေးလိုက်ပါတယ်ရုရှားအနေနဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွေမှာလုပ်ခဲ့တယ်လို့အခု2018လွှတ်တော်ဂျာဖျက်ရွေးကောက်ပွဲတွေမှာလည်းဂျာဖျက်နှောက်ရှက်ဖို့လုံပန်းမဲ့ရည်ရွယ်ချက်ရှိနေတယ်လို့အမေရိကန်ထောက်လှမ်းရေးအေဂျင်စီအဖွဲ့6ဖွဲ့အကြီးအကဲတွေကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာပွဲမှာမနေ့ကထုတ်ပြောလိုက်တာပါဒီထောက်လှမ်းရေးအကြီးအကဲတွေကဆက်ပြီးမတ်လ6ရက်နေ့မှာစလုံးမဲ့ပနမဂျာဖျက်ရွေးကောက်ပွဲတွေကနေစပြီးနိုဝင်ဘာ6ရက်နေ့နောက်ဆုံးပြီးသက်မဲ့ဒီလွှတ်တော်ရွေးကောက်ပွဲလုပ်ငန်းစဉ်ဟာရုရှားအတွက်ဩဇာဝင်ထူထောင်မှုအခွင့်အလမ်းကောင်းအဖြစ်ရှုမြင်ထားတယ်လို့ဆိုပါတယ်။အမေရိကန်အမျိုးသားထောက်လှမ်းညွှန်ကြားမှုဒန်ကုတ်စ်ကအမေရိကန်နိုင်ငံရဲ့လူမှုရေးအကွဲအပြဲတွေပိုဆိုးသွားအောင်လို့ရုရှားအနေနဲ့ဝါဒဖြန့်လှုံ့ဆော်မှုတွေ၊ social လူမှုမီဒီယာတွေ၊ပုံမှားရိုက်သတင်းထုတ်တာတွေ၊ရုရှားဘက်ပါနေတဲ့ပြောခွင့်ရသူတွေနဲ့တခြားဩဇာလွှမ်းမိုးနိုင်မဲ့နှီးမျိုးစုံသုံးပြီးအနည်းဆုံးအနောက်ရှက်ပေးသွားဖို့ရှိနေတယ်လို့ထုတ်ပြောလိုက်ပါတယ်။တကယ်တော့ရုရှားအနေနဲ့အရင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပြင်2019တုန်းကလည်းဥရောပရွေးကောက်ပွဲအသီးသီးမှာဝင်ဆက်ဖက်နောက်ရှက်တာတွေရှိခဲ့တာကြောင့်အခုဆက်ပြီးထပ်ခြေရှုပ်လာမှာကိုအမေရိကန်ရာရှိတွေဘက်ကတောက်လျှောက်စိုးရိမ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံတော်လျှို့ဝှက်ချက်အုပ်ပဒေနဲ့ဖမ်းဆီးတရားစွဲဆိုခံထားတဲ့ရိုက်တာသတင်းထောက်ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုဒီကနေ့ရုံးထုတ်ပါတယ်။သတင်းထောက်နှစ်ဦးကိုပြီးခဲ့တဲ့ဒီဇင်ဘာလကဖမ်းဆီးမှုရဲမှတ်တမ်းကရဲဌာနမှာတုံ့နာဖြစ်လို့တရားရုံးတော်ကိုတင်ပြဖို့မလိုဘူးလို့အစိုးရရှေ့နေကဒီကနေ့တရားရုံးမှာရှောက်ထားခဲ့ပါတယ်။ရဲမှတ်တမ်းကိုတသက်အဖြစ်တင်ပြဖို့ဖန်စီခံထားရသူတွေဘက်ကပန်ကြားချက်ကိုတရားလိုဘက်ကခုခံလျှောက်ထားခဲ့တာဖြစ်ပါတယ်။ရဲမှတ်တမ်းစာအုပ်ကိုတင်ပြဖို့မလိုအပ်ဘူးဆိုတာကိုတရားသူကြီးဦးရဲလွင်ကလည်းအမိန့်ချခဲ့ပါတယ်။ဖန်စီခံသတင်းထောက်ကိုဝလုံးကတော့သူတို့ရေးသားဖော်ထုတ်ခဲ့တဲ့သတင်းကြောင့်နိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုအထောက်အကူဖြစ်စေတယ်လို့ပြောဆိုသွားပါတယ်။
ကျွန်တော်သတင်းသမားတယောက်အနေနဲ့ကျွန်တော်လုပ်ခဲ့တဲ့ကံပွဲနဲ့ကျွန်တော်ပါပဲကျွန်တော်ကြီးကကျွန်တော်ယုံကြည်တယ်သတင်းသတင်းသမားချင်းဟုတ်ကိုလည်းကျွန်တော်တို့ဖောက်ဖျက်ခဲ့တာမရှိဘူးပေါ့နော်အခုကျွန်တော်တို့ပြီးခဲ့တဲ့သတင်းဒီပေါ်မှာလည်းပဲကျွန်တော်တို့သတင်းသမားချင်းဟုတ်နဲ့ညီလှုပ်ဆောင်ခဲ့တယ်လို့ပြောချင်ပါတယ်ဒီပေါ်မှာလည
်းအကျန်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေတာတွင်ကအင်းဒင်ကျွေးရွာမှာရိုဟင်ဂျာမွတ်စလင်အမျိုးသား10ဦးတို့အစုလိုက်အပြုံးလိုက်တပ်ဖြတ်ခံရမှုကိုအခုဖန်ခံထားတဲ့ Riders သတင်းတောင်နှစ်ဦးတို့စုံစမ်းဖော်ထုတ်ရေးသားခဲ့တာဖြစ်ပါတယ်။သူတို့ကတော့ပြီးခဲ့တဲ့ဒီဇင်ဘာလမှာနိုင်ငံရဲ့လျှို့ဝှက်ဆိုက်ရွက်စစ်တမ်းတွေအချက်အလက်တွေရယူခဲ့တာမှာရဲတပ်ဖွဲ့ကတွေ့ရှိဖမ်းဆီးခဲ့တာလို့မြန်မာအစိုးရဘက်ကပြောဆိုထားတာပါ။သူတို့ကိုချက်ချင်းပြန်လွှတ်ပေးဖို့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းပြည်ရင်းပြည်ပသတင်းသမားတွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်။
American အထက်လွှတ်တော်မှာတော့လူဝဲမှုကြီးကြပ်ရေးပြည်ပြင်ပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲလုပ်ဖို့မဲခွဲပြီးနောက်တစ်ရက်မှာပဲပါတီနှစ်ခုကြားအပြန်အလှန်ဆက်ဆွဲတိုက်ခိုက်မှုတွေဆက်ဖြစ်နေပါတယ်ဒီအထက်မှာ American ကိုခလီးဘွားကအထောက်ထားမဲ့ဝင်လာသူတွေနောင်ရေးအထိကပါဝင်နေပါတယ်ဒီဆွေးနွေးပွဲအစမှာပဲ Republican Party ကအထက်လွှတ်တော်လူများစုမှ Mitch McConnell ကအကြာကြီးအဆုံးမသတ်နိုင်ခဲ့တဲ့ဒီလူဝဲမှုကြီးကြပ်ရေးဆိုင်ရာဒီဆွေးနွေးမှုကိုဒီတစ်ပတ်တည်းအဆုံးမသတ်ခင်အဆုံးသက်ဆွေးနွေးခြင်းနဲ့ပြဿနာကဒီမိုကရက်ပါတီဝင်တွေကမလိုအပ်ပဲအချိန်ဆက်ဆွဲနေတယ်လို့ပြင်းပြင်းထန်ထန်ဆက်ဆွဲလိုက်ပါတယ်။ကန်တက်ကီပြည်နယ်ရဲ့အထက်လွှတ်တော်ကုစားပြုအမတ်လည်းဖြစ်တဲ့မက်ကော်နယ်ကဆက်ပြီးဒီကိစ္စကိုလွှတ်တော်ဘက်ကနေဥပဒေပြဋ္ဌာန်းပေးဖို့သမ္မတဒေါ်နယ်ထရမ့်ကလွှဲပေးခဲ့တာ9လတောင်ကြာလာခဲ့ပြီးဖြစ်ပေမဲ့ဘာမှလက်တွေ့လုံမပေးနိုင်သေးတာမို့အမြန်ဆုံးရှေ့ဆက်နိုင်ဖို့လိုနေပြီးစကားတွေဆက်များမနေပဲဥပဒေကြမ်းထပ်အောင်ဆက်လုပ်ရတော့မယ်လို့ဆိုလိုက်ပါတယ်။တကယ်တော့သမ္မတထရမ့်အနေနဲ့စက်တင်ဘာ5ရက်ကတည်းကဒါကားလို့တူောက်ခေါ်တဲ့အထောက်ထားမဲ့လူငယ်ပေါင်း9,800ကိုအမေရိကန်မှာဆက်နေထိုင်ဖို့သမ္မတဥပမာလက်ထက်ကလုပ်ပေးခဲ့တဲ့အစီအစဉ်ကိုရပ်ဆိုင်းမှုကြီးညာခဲ့ပြီးလွှတ်တော်ဘက်ကရှေ့လမတ်လ5ရက်မတိုင်ခင်ဒီကိစ္စအတွက်တခုခုပြင်ဆင်ခွင့်ပေးထားခဲ့တာပါဒီမိုကရက်ပါတီရဲ့လူနည်းစုအမတ်နယူးယောက်ပြည်နယ်အထက်လွှတ်တော်ကိုစားပြု Chuck Schumer ကတော့ McConnell ရဲ့ဒီဥပဒေကြမ်းအဆိုထဲမှာ အိမ်မက်ရှင်များလို့တင်စားခံရတဲ့ဒီထောက်ထားမဲ့လူငယ်လေးတွေအတွက်ဖြည့်ရှင်းပေးတာဘာမှမပါဘူး။နေဆက်လုံခြုံရေးအတွက်လည်းအပြေမပါဘူးလို့ပြန်ဆဆွဲထားပါတယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့ဖျားပြင်းလက်နက်တွေကအမေရိကန်နဲ့မဟာမိတ်တွေအတွက်မကြာခင်ကာလမှာကြီးမားတဲ့အန္တရာယ်ဖြစ်လာမယ်လို့အမေရိကန်မျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဒန်ကိုတ်စ်ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့နှစ်စဉ်ပြုလုပ်နေကြကမ္ဘာတစ်လွှာချင်းချောင်မှုများဆန်ရကြားနာပွဲမှာမနေ့အင်္ဂါနေ့ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအနေနဲ့တော့အမေရိကန်အထိရောက်အောင်ပြစ်နိုင်တဲ့တိုက်ချင်းပြင်နျူကလ িয়ার ဒုံးကျည်ရလာဖို့ပိုင်ဖြတ်ထားပြီးသူ့နိုင်ငံလုံခြုံရေးအတွက်အရေးကြီးတယ်လို့လဲကင်ဂျုံအွန်းကရှုမြင်ထားတာဖြစ်တယ်လို့အမေရိကန်ထောက်လှမ်းရေးညွှန်ကြားရေးမှူးကပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေအနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့သူ့အစိုးရအပေါ်ဖိအားပေးရင်းကမ္ဘာတဝန်ပူးပေါင်းဆောင်ရွက်မှုကိုလည်းတိစောက်ထားတဲ့အကြောင်းအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့ညွှန်ကြားရေးမှူးမိုက်ပွန်ပိုကလွှတ်တော်အမှတ်တွေကိုပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံဟာတော့ကမ္ဘာပေါ်မှာဖျားပြင်းလက်နက်အများဆုံးရှိတဲ့နိုင်ငံဖြစ်ပြီးသူ့ရဲ့နျူကလ িয়ার လက်နက်အစွမ်းကိုလည်းတိုးချဲ့နေတယ်လို့အမေရိကန်အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးကပြောဆိုခဲ့ပါတယ်ရှင
်။တောင်ကိုရီးယားနိုင်ငံပျုံချန်းမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲအတွင်းနှင်းစကိတ်ပုတ်ပြားစီးပြိုင်ပွဲမှာအမေရိကန်အားကစားသမားရှောင်းဝှိုက်အနေနဲ့သူ့ဘဝရဲ့တတိယမြောက်အိုလံပစ်ရွှေတံဆိပ်ကိုဒီနေ့ဆက်ခူးလိုက်ပါတယ်။ပါစပေါ်အဝိုက်ဖြစ်နေတဲ့စကိတ်ကွင်းထဲမှာစတန့်ထရမီစီးရတဲ့ဒီပြိုင်ပွဲမှာအသက်32နှစ်အရွယ်ရှောင်းဝှိုက်အနေနဲ့ရင်သက်ရှူမောပွဲစီးပြနိုင်ခဲ့ပြီးရွှေတံဆိပ်ဆုရသွားတာပါ။ဂျပန်ကငွေတံဆိပ်နဲ့ဩစတြေးလျကတော့ခြေတံဆိပ်အသီးသီးရသွားကြပါတယ်။တကယ်တော့ရှောင်းဝှိုက်ဟာ2006ခုအီတလီဆောင်းရာသီအိုလံပစ်ပွဲနဲ့2010ကနေဒါဆောင်းရာသီအိုလံပစ်ပွဲတွေမှာရွှေတံဆိပ်ဆုရခဲ့ပေမဲ့လည်းပြီးခဲ့တဲ့၄နှစ်ကရုရှားမှာတော့ဘာဆုမှမရခဲ့ပါဘူး။ဝှိုက်ရဲ့ရွှေတံဆိပ်ဆုဟာအမေရိကန်ပြည်ထောင်စုအတွက်ဒီနှစ်မှာအခုတရာမြောက်ရွှေတံဆိပ်လည်းဖြစ်ပါတယ်။ပြုံချမ်းမြို့တောင်ကုန်းပေါ်မှာဒီနေ့လေပြင်းတွေတက်ခတ်နေတာကြောင့်တောင်ကုန်းပေါ်ကနှင်းလွာရှော့စီမြို့သမီးအားကစားသင်းရဲ့တတိယမြောက်အယ်ပိုင်နှင်းရှော့လွာစီပြိုင်ပွဲကိုတော့ရာသီဥတုအချိန်တွေကနောက်ဆုတ်လိုက်ရပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်နိုင်ငံတကာသတင်းလွှာတွေကိုတင်ပြသွားပါမယ်မိုးရသည်နီးကပ်လာပြီဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နောက်ထပ်အရေးပေါ်အကူအညီတွေလိုအပ်မဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။နေစားဖြတ်ကျော်ထွက်ပြေးလာကြသူတွေပေါ်မြန်မာနိုင်ငံဘက်ကချင်းချောင်းမှုတွေရှိနေသေးပဲဖြစ်တယ်လို့ကုလသမဂ္ဂအရာရှိတူကလုံခြုံရေးကောင်စီအစည်းအဝေးမှာမနေ့ကပြောကြားသွားပါတယ်။ရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်တုံ့တင်ရှင်းလင်းမှုရှိတယ်ဆိုပြီးမြန်မာစစ်ကောင်ဆောင်တွေဘက်ကတာဝန်ယူဖို့ကိုလည်းတိုက်တွန်းပါတယ်။ Selectus ကဟုတ်ပေးပို့တဲ့သတင်းလွှာကိုတော့ကိုသိန်းထိုက်ဦးကပြောပြမှာပါ။
ရိုဟင်ဂျာဒုက္ခသည်တသိန်းလောက်ကမိုးရွှင်းမှာမြေပြိုပြီးရေလွှမ်းမှုတတ်တဲ့နေရာမှာယာယီဖြစ်သလိုခိုလုံနေရတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးဖိလစ်ပိုဂရန်ဒီကပြောဆိုသွားပါတယ်။ထောင်ထဲချီတဲ့ဒုက္ခသည်တွေကိုအချိန်မီရွှေ့ပြောင်းဖို့လိုနေတယ်လို့သူကဆိုပါတယ်
။ We're now in a race against
time. ရေပေါ်အခြေအနေအဓိကကြုံရနိုင်ခြင်းကြောင့်ကျွန်တော်တို့အချိန်မီအောင်တက်တော့ရိုက်ပြင်ဆင်နေပါတယ်။မိုးရသည်ကမတ်လမှာစတော့မှာပါ
။ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ဂျေဟောက်တူဆွမ်းကတော့မြန်မာနိုင်ငံအနေနဲ့လည်းဒုက္ခသည်တွေပြန်လည်လက်ခံနိုင်မှုသဘောတူစတင်လုပ်ကိုင်နေတဲ့အကြောင်းပြောဆိုသွားပါတယ
် We have made necessary preparations
လိုအပ်တဲ့ပြင်ဆင်မှုတွေကျွန်တော်တို့လုပ်ထားပါတယ်ပထမအထုပ်ပြန်လာမဲ့သူတွေကိုလက်ခံဖို့အဆင်သင့်ဖြစ်နေပါပြီ
ကုလသမဂ္ဂရဲ့နိုင်ငံရေးလက်ထောက်အတွင်းမှုချုပ်မာရိုစလက်ဂျန်ကာကတော့ရခိုင်ပြည်နယ်အတွင်းရက်ဆက်တဲ့လုံရက်တွေကိုဖော်ထုတ်ဖို့ကြိုးစားခဲ့တဲ့သတင်းတောက်တွေအဖမ်းခံခဲ့ရတဲ့ကိစ္စကိုထည့်သွင်းပြောဆိုပါတယ်
Reuters has now published the story.
ခိုင်ပြည်နယ်မြောက်ပိုင်းမောင်းနှောဒေတာကအင်းနင်ကျွော်မှာစိတ်မချမ်းမြေ့စရာရိုဟင်ဂျာဆယ်ယောက်အသက်ခံခဲ့ရတဲ့အဖြစ်အပျက်ကြောင်းရေးဖို့ဒီ writer သတင်းတော့နှစ်ယောက်ပြင်ဆင်နေတဲ့အကြောင်း writer သတင်းဌာနကထုတ်ပြန်ပါတယ်။ဝူရီတောင်ဂူဒါပြင်ရွာမှာလူတွေအစုလိုက်ပြုံလိုက်မြုပ်ထားတဲ့နေရာ၅နေရာတွေ့တယ်ဆိုတာကိုလည်း AP သတင်းဌာနကရေးပါတယ်
။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်သံမတ်ကြီးမာဆတ်ဘင်မိုမန်ကတော့ဒုက္ခသည်ဆက်ပြီးတော့ထွက်ပြေးနေတော့မယ်လို့ပြောဆိုပါတယ
် The remaining Rohingya based
ဒီကိမ်းပြည်နယ်မြောက်ပိုင်းမှာကျန်နေတဲ့ Rohingya ဒုက္ခသည်တွေကလည်းငံပမှုအရန်လိုတိုက်ခိုက်ခံရမှုနဲ့မတရားမှုတွေကိုနေဆက်ကိုကြောပြီးတော့ထွက်ပြေးလာနေစေဖြစ်ပါတယ်ဒီလပထမဆယ်ရက်အတွင်းမှာပဲနောက်ထပ်လူ 1,500 လောက်ရောက်လာတာကိုဘင်္ဂလားဒေ့ရှ်ဘက်ကမှတ်တမ်းတင်ထားပါတယ
်ဒီကိမ်းပြည်နယ်ရေးကိစ္စကိုလုံခြုံရေးကောင်စီအနေနဲ့ထိထိရောက်ရောက်ရေးယူဖြေရှင်းမှုကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီး Nikki Haley ကတိုက်တွန်းပါတယ
် We cannot look the other way in this situation.
ဒီအခြေအနေကိုကျမတို့အနေနဲ့တခြားဘက်ကတမျိုးပြောင်းပြီးကြည့်လို့မဖြစ်နိုင်ပါဘူး။မြန်မာပြည်မှာဖြစ်ပျက်ခဲ့တာတွေဖြစ်နေတာတွေဟာလက်ခံလို့လုံးဝမရပါဘူး။မြန်မာစစ်တပ်အနေနဲ့သူတို့လုပ်ရက်တွေတာဝန်ယူလာအောင်လို့လူညုံရေးကောင်စီကလှုံ့ဆော်ဖို့လိုတယ်လို့တိုင်းပြည်မှာထိတ်လန့်စရာဖြစ်ရက်တွေဖြစ်ပျက်ခဲ့တာကိုဒေါ်အောင်ဆန်းစုကြည်အနေနဲ့လက်ခံအတိမတ်ပြုလာအောင်ဖိအားပေးရပါလိမ့်မယ်။နောက်ထပ်စင်ကြေတွေထပ်ပေးဖို့မလိုတော့ပါဘူး။
ရိုဟင်ဂျာတွေစုလိုက်သက်ခံရတဲ့ကိစ္စပေါ်ထုတ်ဖို့စူးစမ်းရင်ဖန်ခံထားရတဲ့ Reuters သတင်းတောင်နေရာကိုချက်ချင်းပြန်လွတ်ပေးဖို့လဲတာမတ်ကြီးနီကီဟေလီကမနေ့ကလုံခြုံရေးကောင်စီစီဝေးမှာတောင်းဆိုတော့ပါတယ်ခင်ဗျာ
ဦးသိန်းထိုင်ဦးတင်ပြခဲ့တာပါခင်ဗျာအခုတော့ကချင်နဲ့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့ဒေသခံတိုင်းသာလက်နက်ခိုင်တပ်ဖွဲ့တွေကြားဖြစ်ပွားတဲ့စီးပွားရေးပြည်ပကအတွင်နေရတင်းရှောင်နေရတဲ့စေဘေးရှောင်တွေဟာနေထိုင်စားတော့ရေးမှာအခက်တွေ့ကြုံနေရသလိုလုံခြုံရေးအရာလဲစိုးရိမ်နေရစေအခြေအနေမှာရှိနေကြပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတော့နိုင်ကွင်းအင်ကပြောပြမှာပ
ါဟုတ်ကဲ့ပါကချင်ပြည်နယ်တနိုင်းမြို့ထဲကိုတင်းရှောင်လာနေတဲ့စစ်ရှောင်စုခတ်တွေတွေဟာကာလအတန်ကြာလာပြီးဖြစ်လို့နေထိုင်ရေးမှာအခက်တွေ့လာနေတာကြောင့်အိတ်ခမ်းတန်းလျားစောက်ဖို့စီစဉ်နေရတယ်လို့တနိုင်းစစ်ရှောင်စခန်းတာဝန်ခံဥပရံရှောင်ကပြောပါတယ
်ကလေးတွေနဲ့အိမ်ထောင်နဲ့တန်းလျားနေရတဲ့အခါကျတော့စားတာထောက်တာအစားအသင့်မပြေဘူးဗျာ
တနိုင်းမြို့ထဲကဘာသာရေးအသင်းတော်စခန်း၄ခုမှာစစ်ရှောင်ဥယျာဉ်900ကျော်ရှိနေပါတယ်ဒီစစ်ဘေးရှောင်တွေဟာမိသားစုအတွက်နေထိုင်ဖို့တိရအခန်းမရှိသလိုစုပြုံနေထိုင်နေရလို့ရေရှည်မှာနေထိုင်ရေးအခက်တွေ့လာနေတယ်လို့သူကဆိုပါတယ်ဒီစစ်ရှောင်တွေဟာပြီးခဲ့တဲ့2019ခုနှစ်ဇွန်လတွင်မှာKIO ထင်းချုပ်ရမော်တွင်းဒေတာ10ခုမှာဆက်ပြီးနေထိုင်ခွင့်မပြုတော့ဘဲစစ်တပ်ကလည်းညွန်ကြားထားလို့နေရာကနေစွန့်ခွာလာတဲ့သူတွေလည်းဖြစ်ပါတယ်စစ်ရှောင်များစုဟာအင်္ဂါကားကျေးရွာနံပြူကျေးရွာနတ်ကုန်းမော်သံပလာမော်ဝမ်ပလာမော်ဒေတာခံရွာသားတွေဖြစ်ပါတယ်တနိုင်းဒေတာမှာလက်ရှိအချိန်ထိမြမတမတော်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲနေထားကြောင်းစစ်ရှောင်ရွာသားတွေနေရာပြောင်းဖို့မဖြစ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်အရာသူရှမ်းပြည်နယ်မြောက်ပိုင်းစစ်ရေးပဋိပက္ခဖြစ်ပွားရာနန့်ဆာမြို့နယ်အတွင်းကနေရပြန်စစ်ဘေးရှောင်ရွာသားတွေစားသောက်နေထိုင်ရေးမှာခက်ဆွေနေပါတယ်။ဒေလာရှိရနေ့ကကြောင်မဲမြို့စစ်ရှောင်စခန်းကနေပြန်သွားတဲ့နန့်ဆာမြို့နယ်ကိုက်တိုင်ကျက်တေရွာသားတွေဟာဒေလာသွင်းလုံခြုံရေးအခြေအနေစိုးဝါးနေစေလို့ကြောင်မဲမြို့ကူညီပေးရေးဖွဲ့ဝင်ကိုသားစော်ကပြောပါတယ်
။ပြန်သွားတဲ့နေ့မှာကိုက်တိုင်မှာဟိုပဲထိတွေ့မှုဖြစ်နေတယ်။အဲ့ဒီနေရာလဲသူတို့ကအဖောက်ခံထားရတယ်။အခုသူတို့ပြန်သွားချိန်မှာဖြစ်တာကတော့ရှမ်းနဲ့ပလောင်နဲ့ဖြစ်တာပေါ့။
တောင်ပိုင်းရှမ်းပြည်သမတော် RCSS SSA တပ်ဖွဲ့နဲ့ TNLA တို့ရဲ့နှစ်ဖက်တပ်ဖွဲ့ကြားစစ်ရေးသင်းမာမှုကြောင့်ဒေသခံရွာသားတွေအနေနဲ့ကဒေသတွင်းအ धिक အသွက်မဝင်ကြောင်းလုပ်ငန်းဖြစ်တဲ့မိမိတို့လက်ပတ်ချန်တယ်မသွားရဲသေးဘူးလို့သူကဆိုပါတယ်ဖေဖော်ဝါရီလ10ရက်နေ့မှာလည်းလက်နက်ကန်ဖွဲ့စည်းတွေကနေထောင်ထားတဲ့မိုင်းလင်းမိတာကြောင့်ကိုက်တန်ကျေးရွာကတန်ကန်တော်တပါထိခိုက်တန်ရာရရှိခဲ့တယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဖွဲ့ဝင်သူကပြောပါတယ်
ဒါကဦးစင်းချိန်မိုင်းနေရလေ။အဲဦးစင်းကလေအဲ့မှာတောင်မဲကိုဆင်းမှာလေ။ဒါမှကြီးတော့မဟုတ်ဘူး။သမန်ခုကင်းလမ်းဆင်းတော့အဲ့မှာတော့မိရ။တောင်မဲမှာဆင်းလို့မှာ။ဒါကခြေနေတော့တိတ်မစိုးရရဘူးလို့တော့ပြောတယ်
။ရှမ်းပြည်နယ်မြောက်ပိုင်းတွင်းမှာ TNL တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ဇန်နဝါရီလ3ရက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကျောင်းမဲမြို့နယ်အာပြောင်ကျေးရွာနန့်ဆာမြို့နယ်ကြောက်ဖြူလေးကျေးရွာနဲ့ကျက်သေးကျေးရွာကဒေသခံရွာသား1300ကျော်ဟာကျောင်းမဲမြို့ပေါ်မှာစစ်ဘေးတိမ်းရှောင်နေရပြီးစိုက်ပွဲချင်းတွေငြိမ်သက်လာလို့နေရကူပြန်သွားကြတာပါ။ဒါပေမဲ့ကိုက်တိုင်လို့ခေါ်တဲ့ကျက်သေးကျေးရွာမှာကျောင်းမဲရှမ်းပြည်သမတော် RCSS SSA တပ်ဖွဲ့နဲ့ TNLA တို့ကြားစိုက်ပွဲဖြစ်ပွားနေစေချိန်ဒီမှာရှိနေပါတယ်။လက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကန်ဖွဲ့တွေကြားဖြစ်ပွားနေစေစစ်ရေးပဋိပက္ခကြောင့်တိုင်းနဲ့ချီတဲ့စစ်ပြေးဒုက္ခတွေဟာနေရရင်းကုန်မပြနိုင်သေးသလိုဖြည့်ရှင်းရခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
VUE သတင်းတော်နိုင်ကွင်းဖြစ်ပါတယ်ခင်ဗျာအခုတခါနားဆင်ရမှာက Cobra Go စီးလေးကျင့်မှုနဲ့မြန်မာရေးကိစ္စပါအမေရိကန်ကနှစ်စဉ်ဥဆောင်ပြီးထိုင်းနိုင်ငံမှာကျင်းပလေးရှိတဲ့ Cobra Go ရွှေမြူဟောက်စစ်စင်ရေးလေးကျင့်မှုမှာမြန်မာနိုင်ငံကကိုယ်တိုင်ပါဝင်လေးကျင့်မှုမလုပ်ဘဲလေးလာသူအဖြစ်ပဲတက်ရောက်ခဲ့တာပါလို့အမေရိကန်ကပြောပါတယ်မြန်မာနိုင်ငံထဲမှာတက်မတော်ကလူမျိုးစုလိုက်ရှင်းလင်းဖေရှားမှုတွေကျွလွန်နေတယ်ဆိုတဲ့ဆူဆွဲမှုတွေနဲ့အတူအမေရိကန်လွှတ်တော်တွေအမတ်တွေကဒီအပြင်းထန်ကန့်ကွက်နေတဲ့ကြားကအင်္ဂါနေ့ကပြုလုပ်တဲ့စီးရီးလေးကျင်းမှုအခမ်းအနားမှာမြန်မာစစ်အရာရှိတူတက်ရောက်ခဲ့တာမို့ဝေဖန်မှုတွေရှိလာခြင်းမှာအခုလိုပြောဆိုလိုက်တာပါဒေါခင်မျိုးသက်ကအပြည့်စုံကိုတင်ပြပါမယ
်ဖေဖော်ဝါရီလ23ရက်နေ့ထိုင်းနိုင်ငံမှာစတင်တဲ့ရွှေမြူဟောက်စစ်စင်ရေးဟာအမေရိကန်ပြည်ထောင်စုအနေနဲ့နှစ်စဉ်အာရှပစိဖိတ်ဒေသရင်းနိုင်ငံအတော်များများနဲ့ဒေသရင်းကြီးမားတဲ့ပူးတွဲစီးရီးလေ့ကျင့်မှုအစီအစဉ်ဖြစ်ပါတယ်။အမေရိကန်လွှတ်တော်အမတ်တွေကမြန်မာပါဝင်မှုမရှိစေဖို့ကန့်ကွက်နေချိန်မှာပဲအင်ကာနဲ့စီးရီးလေ့ကျင့်မှုစတင်တဲ့အခမ်းအနားမှာမြန်မာတက်မတော်အရာရှိတူတက်ရောက်လာတာတွေ့ရပါတယ်။ ဒီစီးရင်လေ့ကျင့်ပွဲကိုမြန်မာတပ်မတော်အရာရှိတအုပ်ကိုဖိတ်ကြားခဲ့တဲ့ထက်ကအရာရှိတအုပ်ပဲဖွံ့ဖွဲတက်လာတာတွေ့ရတယ်လို့မြန်မာနိုင်ငံအနေနဲ့ဘယ်လိုလေ့ကျင့်မှုမှာမပါဝင်ပဲလေ့လာသူဖြစ်နေတဲ့တယောက်တာဖြစ်ကြောင်းလဲထိုင်းနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီး Glenn Davis ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
် The truth is Myanmar is not a participant nation
အမှန်တကယ်ကဒီကနေ့စီးရင်လေ့ကျင့်တဲ့နိုင်ငံတွေထဲမှာမြန်မာမပါပါဘူးဒီစီးလေ့ကျင့်မှုမှာဘာတွေလုပ်နေတယ်လဲဆိုတာနဲ့ဘယ်သူတွေပါနေတယ်ဆိုတာကိုဒေတာတစ်ခွင်လုံးကစောင့်ကြည့်နေတာမို့တိတ်ပြီးတော့အရေးကြီးပါတယ်ဒါပေမဲ့ကျွန်တော်အရင်ကပြောခဲ့သလိုပါပဲဒီလိုလေ့ကျင့်တဲ့နိုင်ငံတွေထဲမှာမြန်မာကမပါပါဘူ
းမြန်မာတက်မတော်အနေနဲ့လူမျိုးစုလက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေချိန်မှာအခုလိုအမေရိကန်တက်တွင်နဲ့အတူတွဲမရှိသင့်ဘူးလို့အမေရိကန်လွှတ်တော်ဘက်ကနေပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာပဲပန်တဂွန်စစ်ဌာနချုပ်ဘက်ကတော့အင်ရှင်ထိုင်းနိုင်ငံကဖိတ်ကြားခဲ့တာသာဖြစ်တယ်လို့ပြောခဲ့တာပါထိုင်းကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးတိုင်ချန်ယချန်ဆရီဆူဝမ်ကတော့နှစ်နိုင်ငံလက်တွဲဆောင်ဖို့ချထားတဲ့မူကြောင်းသာဖိတ်ကြားတာဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာခုလိုပြောပါတယ်
การเชิญเมียนมาเข้ามาในพิธีเนี่ยเราเพื่อมาเรามีความสัมพันธ์ใน
กอง
ใน
นักงานจ้ามาผู้ป้องชาติของตระยอเลจินผู้ตระบาฉะทะในหมู่บางတွင်อมยาจิရှိတဲ့အတွက်ဖိတ်ကြားခဲ့တာလို့ထိုင်းဘာသာနဲ့ပြောသွားတာပါလူသားချင်းစာနာမှုဆိုင်ရာထောက်ကူပေးတဲ့လုပ်ငန်းတွေတဘာဝဘေးအန္တရာယ်ကယ်ဆယ်လုပ်ငန်းတွေအတွက်ဒေတာရင်းမှာထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နိုင်ရေးအတွက်ဒီအစီအစဉ်တွေကိုလေ့လာဖို့မြန်မာအရာရှိတွေကိုဖိတ်ခေါ်ဖို့ဆုံးဖြတ်တာဖြစ်ကြောင်းအမေရိကန်နိုင်ငံချင်းဝန်ကြီးဌာနကဒီစီးလက်ကျင့်မှုမဆခင်ကတည်းကပြောကြားခဲ့တာဖြစ်ပြီးကျယ်ဝန်းကြီးမတဲ့ Indo-Pacific ဒေသတည်ငြိမ်ရေးအတွက်လက်တွဲဆောင်ရွက်ဖို့အခုလိုလက်ကျင့်တာလို့ American Marine တပ်ကဒုဗိုလ်ချုပ်ကြီး Lawrence Nicholson ကသတင်းစာရှင်းလင်းပွဲမှာပြောပါတယ
် As nations we will share best practicesWe will work together.
နိုင်ငံတွေကြားမှာအကောင်းဆုံးလက်ကျင့်မှုတွေကိုကျွန်တော်တို့ကမျှဝေပေးဖို့ဖြစ်သလိုကြီးမားတဲ့ Indo-Pacific ဒေသတွင်းမှာလုံခြုံရေးနဲ့တည်ငြိမ်ရေးဆက်လက်တည်ထောင်နေစေဖို့အတွက်ကျွန်တော်တို့အတူလက်တွဲလှုပ်ဆောင်ကြမှာဖြစ်ပါတယ်
။ American, Thai, South Korea, Japan, တို့အပါအဝင်အင်အားတစ်သောင်းကျော်ရှိတဲ့ဒီစီးလက်ကျင့်ကမ်းမှာလေးလာခွင့်ရတဲ့မြန်မာနိုင်ငံအနေနဲ့လူသားချင်းစာနာမှုအကူအညီနဲ့သဘာဝဘေးအန္တရာယ်ဆိုင်ရာအကူအညီပေးရေးအပိုင်းကိုသာလေးလာခွင့်ရမှာဖြစ်ပါတယ်။
It's very important though to understand that what we're doing here today and for the next 10 days is exercising capabilities that
ဒီကနေ့နဲ့လာမယ့်ဆယ်ရက်အတွင်းမှာစွမ်းဆောင်ရည်ဆိုင်ရာလေ့ကျင့်မှုတွေဟာဒေတာအတွက်တကယ်လိုအပ်တယ်ဆိုတာနားလည်ကြဖို့တိတ်ကိုအရေးကြီးပါတယ်ဖြစ်ပေါ်လာမယ့်သဘာဝဘေးအန္တရာယ်တွေနဲ့ကြုံတွေ့လာမယ့်ပြဿနာတွေအားလုံးကိုရင်ဆိုင်ဖြေရှင်းရမှာအတူလက်တွဲပြီးတော့ဆောင်ရွက်နိုင်စွမ်းရှိဖို့လိုအပ်ပါတယ
်ရွှေမွေဟောက်ဆစ်စင်ရေးကိုထိုင်းနိုင်ငံမှာFebruary 23ရက်ကနေ23ရက်နေ့အထိပြုလုပ်မှာဖြစ်ပြီး2018စီးရီးလက်ကျင့်မှုအစီအစဉ်မှာပါဝင်မဲ့ဒေသရင်းနိုင်ငံစုစုပေါင်း29နိုင်ငံထဲမှာမြန်မာအပါအဝင်လေ့လာတဲ့နိုင်ငံပေါင်းက20ရှိပါတယ်
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ဝအမေရိကန်အတန်ကဗုဒ္ဓနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်ရုရှားသမ္မတဗလာဒီမီယာပူတင်ကနိုဝင်ဘာမှာကျင်းပမယ့်အမေရိကန်လွှတ်တော်ဂျားကာလာရွေးကောက်ပွဲကိုပြစ်မှတ်ထားပြီးဂျားဝင်နှောက်ယှက်နိုင်တယ်လို့အမေရိကန်ထိပ်တန်းထောက်လှမ်းရေးအရာရှိတွေကပြောပါတယ်ရုရှားနဲ့နိုင်ငံတချို့ကအမေရိကန်ရဲ့ဒီမိုကရက်တစ်လူ့ဘောင်အဖွဲ့အစည်းကိုပြတ်သွန်းအောင်စိုက်ဘာတိုက်ခိုက်မှုတွေလုပ်နေတယ်လို့အမေရိကန်အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဒန်ကိုတ်စ်ကအထက်လွှတ်တော်မှာအင်္ဂါနေ့ကပြောကြားသွားတာပါ VOA ရဲ့တန်တမန်ဆိုင်ရာသတင်းတောက်ဆန်ဒီစိန့်ပြပုတ်ထားတဲ့သတင်းလွှာကူတော့ကိုအောင်ကပြောပြမှာဖြစ်ပါတယ
်လာမယ့်နိုဝင်ဘာမှာကျင်းပမယ့် Midterm နှစ်လေရွေးကောက်ပွဲမှာသူတို့လိုချင်တဲ့ရလဒ်မျိုးထွက်လာအောင်ရုရှားဟာတခြားနိုင်ငံတွေနဲ့အတူတစ်ချိန်နဲ့တစ်ပြိုင်တည်းမှာအွန်လိုင်းကနေစိုက်ဘာတိုက်ခိုက်လိမ့်မယ်ဆိုတဲ့အချက်ကိုအင်္ဂါနေ့ကအထက်လွှတ်တော်ထောက်လှမ်းကော်မတီရှေ့မှာထွက်ဆိုကြတဲ့အမေရိကန်ထောက်လှမ်းရေးအကြီးအကဲ6ဦးလုံးကသဘောတူလက်ခံကြပါတယ်အမျိုးသားထောက်လှမ်းရေးအကြီးအကဲ Dan Coats က
But we need to inform the American public that this is real.
ဒီကဖြစ်နိုင်တဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးအမေရိကန်လူထုကိုတီးပေးဖို့လိုပါတယ်။ဒီလိုအခြေအနေကိုရင်ဆိုင်မှုအစဉ်အသင့်ပြင်ထားဖို့လိုတဲ့အပြင် ရုရှားတွေကဘယ်လိုပုံစံမျိုးနဲ့မေးပေးရမလဲဒီနိုင်ငံအနေနဲ့ဘယ်လိုပုံစံမျိုးဆစ်ဆက်သွားစေနိုင်ဆိုတာမျိုးပြောလာမှာကိုလည်းခွင့်မပြုနိုင်တာကြောင့်တနိုင်ငံလုံးကိုနှိုးဆော်ထားဖို့လိုတယ်လို့ထင်ပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရလဒ်ပြောင်းလဲတွေဖြစ်အောင်ရုရှားတွေကကြားဝင်နှောက်ယှက်ခဲ့တဲ့ဆိုတဲ့အချက်ဟာအလိညာဖြစ်တဲ့ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကပြောဆိုနေတဲ့အပေါ်ဒီမိုကရက်ထက်လွတ်တော်အမတ်တွေကစိတ်ပြတ်နေကြပါတယ်ဒီမိုကရက်ထက်လွတ်တော်အမတ်မတ်ကဝါနာက
Despite all this the president inconveniently
ဒီလိုမျိုးသိတာထင်ရှားနေတဲ့အချက်တွေကိုတွေ့လာတော့မှရုရှားတွေရဲ့လုပ်ရည်နဲ့ပတ်သက်ပြီးတော့လက်ခံဖို့သမ္မတကဆက်ညှင်းဆန့်နေပြီးရုရှားပေါ်ပိတ်ဆို့တန်းခတ်ဖို့အခွင့်အရေးရှိရသားနေတော့သူကတိုးပြီးတော့မလုပ်ခဲ့ပါဘူးဒါနဲ့ပတ်သက်ပြီးတော့လဲစိုးရင်ကြောင်းတကြောင်းလေးတော့မှ Twitter မှာလည်းမရေးခဲ့ပါဘူးဒီလိုရင်ဆိုင်နေရတဲ့အန္တရာယ်ကိုအစိုးရကတခုခုတုံ့ပြန်အောင်တောင်းဆိုဖို့လိုမယ်လို့ယုံကြည်ပါတယ်အဲ့လိုမျိုးတုံ့ပြန်ဖို့အစိုးရအဖွဲ့ခေါင်းဆောင်ကနေပြီးတော့စဖို့လိုပါတယ်
American Congress လို့တော့အနေနဲ့ရုရှားပေါ်နောက်ထပ်ပိတ်ဆို့တန်ခတ်မှုတစ်တွေထပ်တိုးမချမှတ်တဲ့အပေါ်သူတို့အနေနဲ့ဘယ်လိုတုံ့ပြန်နေသလဲဆိုတော့ဒီမိုကရက်ထက်လွတ်တော်အမတ်တဦးကိုတော့ American ဘူတော်လိုင်း Agency ညွှန်ကြားရေးမှူး Mike Pompeo ကသမ္မတ Trump အစိုးရရဲ့ရုရှားနဲ့ပတ်သက်တဲ့မူဝါဒတွေအပေါ်ကာကွယ်ပြီးအခုလိုဖြေကြားပါတယ
် As we've watched the Russians respond to
ဒီဆိုရောက်ဖွဲ့အနေနဲ့ Ukraine ကိုလက်နက်တွေထောက်ပံ့နေတာ Syria မှာရုရှားအနေနဲ့ဝင်ရောက်ဆွတ်ဖက်နေတာကိုလက်မခံတာရုရှားအကျိုးစီးပွားနဲ့စန့်ကျင်ဘက်ရပ်တည်ပြီးဗင်နီဇွဲလားပေါ်ပိတ်ဆို့တန်းခတ်မှုအစ်ချမှတ်တာတွေပေါ်ရုရှားကတုံ့ပြန်တာကိုတွေးကြရပြီးပါပြီ။ဆိုရရဲ့ဒီဆောင်ရွက်ချက်တွေကြောင်းရုရှားဘက်ကအများကြီးအထိနာသွားပါတယ်
။အမေရိကန်လွှတ်တော်မှတ်တဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေကျင်းပဖို့6လလောက်ပဲလိုတော့တဲ့အချိန်မှာပြည်ထောင်စုပြည်နယ်နဲ့ဒေသဆိုင်ရာအာဏာပိုင်တွေအနေနဲ့စိုက်ဘာတိုက်ခိုက်တာတွေကိုလုံခြုံအောင်ကာကွယ်ဖို့အမြန်ဆုံးဆောင်ရွက်ကြဖို့နဲ့အထူးအရောင်သတင်းဖြန့်ချိမှုတွေကိုစောင့်ကြည့်ဖို့ပါတီကြီးနေရာလုံးကလွှတ်တော်အမတ်တွေကတိုက်တွန်းနေကြပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်းမှာပဲ VOA မြန်မာဘိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီခွဲကနေ9:00နာရီ9:00နာရီခွဲအထိဒီ Asia Set 7ဂျူဒူကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်သမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ Israel ညွန်ပေါအစိုးရဟာခိုင်မာတည်ငြိမ်မှုရှိတယ်လို့ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးကဒီကနေ့မှပြောဆိုလိုက်ပြီးအဂတိလိုက်စားမှုတရားအမှုနှစ်ခုအတွေ့သူ့ကိုဆွဲချက်တင်ဖို့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ကိုလည်းညှင်းဆိုလိုက်ပါတယ်။သူ့အနေနဲ့ရောဘယ်သူတဦးတယောက်ကမှရွေးကောက်ပွဲတွေလုပ်ဖို့အစီအစဉ်မရှိတဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုပြီးအစ္စရေးနိုင်ငံသားတွေရဲ့ကောင်းကျိုးအတွက်တက်တန်းကုန်တဲ့အထိအတူတကွဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။တောင်အာဖရိကသမ္မတဂျက်ကော့ဇူမာအနေနဲ့ယာရုကချက်ချင်းမထွက်ဘူးဆိုရင်မနေ့ပြန်ကြာတာပရိနစ်မှာလွှတ်တော်မှာအယုံအကြည်မရှိအဆိုမဲခွဲမယ်လို့အာနာယပါတီကပြောဆိုလိုက်ပါတယ်။အာနာယ ANC ပါတီရဲ့ဗန်နာရေးမှုကဒီစီစဉ်ကိုဒီကနေ့ကြေညာလိုက်တာဖြစ်ပါတယ်။Netherlands နိုင်ငံခြားရေးဝန်ကြီး Helvi Zelesester မနေ့အင်ကာနေ့မှာယာရုကနှုတ်ထွက်သွားပါတယ်။ရုရှားသမ္မတ Vladimir Putin နဲ့2016ခုနှစ်ကဆွေးနွေးပွဲတက်ရောက်မှုနဲ့ပတ်သက်ပြီးလိန်ညာပြောဆိုခဲ့ကြောင်းဝန်ခံခဲ့ပြီးတဲ့နောက်အခုလိုနှုတ်ထွက်သွားတာဖြစ်ပါတယ်။နိုင်ငံတော်လျှော့ဝှက်ချက်အဥပဒေနဲ့ဖန်စီတရားစွဲဆိုခံထားရတဲ့ Writers သတင်းတောက်ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဒီကနေ့ရုံးထုတ်ပါတယ်။သတင်းတောက်နှစ်ဦးကိုပြီးခဲ့တဲ့ဒီဇင်ဘာလကဖန်စီမှုရဲမှတ်တမ်းကရဲဌာနမှာတုံးတာဖြစ်လို့တရားရုံးတော်ကိုတင်ပြဖို့မလိုဘူးလို့အစိုးရရှင်းနေကဒီကနေ့တရားရုံးမှာရှောက်လဲခဲ့ပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကကိုအောင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ71.25တို့ကနေတင်ဆက်ခဲ့တာပါ။VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်နှစ်နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.